ဂျပန်နိုင်ငံဆိုင်ဝန်ကြီးဌာနဝန်တန်းဆာတိုရှိအိုယာမာကာဝါဆာကီမြို့မှာဓာတ်ထုတ်မှုနဲ့တည်ဆုံသွားတဲ့ပုံမှာဝန်နဲ့ကြေခွဲတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဂျီဝင်နဲ့ရဲ့ဇနီးဖြစ်သူစီကိုစာရေးသားပေးပို့ခဲ့တယ်လို့တမလာယုံကတောက်ကြနေမှာထုတ်ပြန်ခဲ့ပါတယ်။2023ဧပြီလတုန်းကဒေါ်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်တွင်မှာဆုံခဲ့တဲ့မြန်မာစကားကြွင်ကျင်သူဆာတိုရှိအိုယာမာတည်ဆုံသွားတဲ့တည်င်းပေါ်မှာတွန်းလို့ခဲ့ရပြီးတော့စိတ်မကောင်းဖြစ်ရတဲ့အကြောင်းဗိုလ်ဒူးနေရဲ့ဆန်းနဲ့ရေးသားထားတဲ့သူ့ဆောင်ကိုဖော်ပြထားတာကိုဂျပန်နိုင်ငံသားတွေကဂျပန်သတင်းမီဒီယာတွေကထုတ်ပြန်ခဲ့ပါတယ်။ဥယျာမာရဲ့ဘာသာစကားကြွမ်းကျင်မှုနဲ့တိမ်မွေ့ကြည်မာတဲ့သဘာဝကိုအမှတ်ရတဲ့အကြောင်းရေးသားထားပြီးတော့စစ်နိုင်ငံချစ်ချည်ရေးအတွက်တမိုးထားရတဲ့တန်တဗန်တယောက်ဆုံးရှုံးရတာပဲလို့ဒေါက်ဆန်စစ်ကြီးကရေးသားထားပါတယ်။ဥယျာမာအပြင်အသက်17နှစ်အရွယ်မင်းကလေးငယ်တယောက်လည်းဒီဓာတ်ထုတ်တိုက်ခိုက်မှုတွင်မှာတိမ်ဆုံးခဲ့ရပြီးတော့ကလေးများစုပါဝင်တဲ့စုပေါင်း18ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဓာတ်ထုတ်တိုက်ခိုက်သူကသူ့ကိုယ်သူတက်တည်သွားပြီးတော့ဘာကြောင့်ခုလိုတိုက်ခိုက်ရလဲဆိုတဲ့အကြောင်းကိုတော့မသိရပါဘူး။